စည်ရဲပြင်းထန်နေတဲ့ကရင်နီပြည်လို့ခေါ်တဲ့ကယားပြည်နယ်ဖားဆောင်မြို့နယ်တွင်ကကြောက်ပဲညိုကြီးရွာမှာဒီကနေ့နေ့ခင်းပိုင်းလောက်တုန်းကစစ်လေရင်နဲ့လာရောက်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာနေအိမ်တစ်လုံးမိလောင်ပျက်စီးခဲ့တယ်လို့စစ်ဘေးကိုတင်းချောင်နေရတဲ့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဟာသူတို့အသိမ်းခံထားရတဲ့တပ်စခန်းတွေကိုပြန်ပြီးတော့ရနိုင်မှုအတွက်လက်နက်ကြီးတွေနဲ့ပြည့်လေရင်တွေအစမတန်အသုံးပြုပြီးတော့တိုက်ခိုက်လာနေတယ်လို့ကယင်းနီပြည်နယ်အတိုင်ပင်ခံကောင်စီ KSCC ရဲ့ဥက္ကဋ္ဌကပြောပါတယ်။ကယင်းနီပြည်နယ်ဘက်ကနောက်ဆုံးအခြေအနေသတင်းပေးဖို့ချက်ကိုတော့အလိမ်မာပြောပြပေးပါရှင်။
ကယင်းနီပြည်ဖားဆောင်မြို့နီးကြောက်ပဲညိုကျေးရွာမှာဒီကနေ့ဇူလိုင်လ6ရက်နေကင်းပိုင်းလောက်ကစစ်ကောင်စီတပ်ဖွဲ့တွေလေရင်နဲ့ဘုံကျဲတိုက်ခတ်ခဲ့တယ်လို့အနီးအနားမှာရှိတဲ့စစ်ရှောင်းဒေသခံတအူးက VOA ကိုပြောပါတယ်။ဒီကနေ့မနက်ပိုင်းကတည်းကလက်နက်ကြီးပစ်ခတ်တန်းတွေခက်စိတ်စိတ်ကြားခဲ့ရပြီးနေကင်းပိုင်းလောက်မှာတော့စစ်လေရင်နဲ့လာတိုက်ခဲ့တာလို့ပြောပါတယ်။
အခုဒီနေ့ဟာလေဒီနေ့လာကျေးတော့ဒီလိုနဲ့တော့ဒါနည်းနည်းကြီးတယ်လေခက်စိတ်လေးထွက်ထွက်လာပြီးတော့ဒီနေ့လာတော့ဒါပဲတကယ်ကိုလည်းဒီအာတန်လေးချစ်ပြကံပေါ့ဒီတော့ဒီကြီးအောင်လာကျေးတော့လေအင်းဒီလိုပါပဲအတိုက်ကိုရရလို့ဟိုဒီနည်းနည်းကြီးဒီခက်စိတ်လေးနော်ပြခါတယ်ကြားလို့ရဒီနည်းဒီနည်းမှာပေါ့ဒီကြည့်တဲ့ဒီနေ့ရတော့ဒီဘုရားနဲ့နေနေတော့ဒီနေ့ကျမလည်းလင်းလင်းကြည့်တယ်ဒီခက်စိတ်ကြီးကြားရတယ်အဖြစ်ခိုက်ကတော့မကြားရသေးဘူးခုပြောနေပြည့်တယ
်ဖားဆောင်မြို့နယ်မှာအခုရက်ပိုင်းနှစ်ဖက်လက်နက်ကိုင်းအဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ချောင်းမြောင်းပစ်ခတ်တာတွေရှိပေမဲ့တိုက်ပွဲကြီးကြီးမားမားဖြစ်တာတော့မကြားရဘူးလို့အဲ့ဒီစစ်ရှောင်းကပြောပါတယ်ကျောက်ပဲညိုကျေးရွာကတော့ဖားဆောင်မြို့အနီးတန်လွင်မြစ်ရဲ့အရှိတ်ကမ်းမှာတည်ရှိနေတာပါတန်လွင်မြစ်ရဲ့အရှိတ်ကမ်းမှာကယင်းဤပူးပေါင်းတပ်တွေလှုပ်ရှားနေပြီးတန်လွင်မြစ်ရဲ့အနောက်ဘက်ကမ်းမှာတော့စစ်ကောင်စီတပ်ဖွဲ့တွေလှုပ်ရှားနေတာမျိုးအခုလိုတိုက်ခိုက်တာဟာကျေးရွာထဲမှာကာကွယ်ရေးတပ်တွေရှိတဲ့ဆိုတဲ့အထင်နဲ့ဥဒီတိုက်ခိုက်လာတာဖြစ်နိုင်တယ်လို့လည်းစစ်ရှောင်းဒေသခံတွေကပြောပါတယ်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးကီယနီပြည်နယ်အတိုင်းပင်ခံကောင်စီ KSCC ဥက္ကဋ္ဌဥအောင်စမ်းမြင့်ကတော့ကြောက်ပဲညိုကျေးရွာလေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အခြေအနေအသေးစိတ်မသိရသေးတဲ့အကြောင်းပြောပါတယ်။ဒါပေမဲ့စစ်ကောင်စီတပ်တွေသိမ်းဆီးခံခဲ့ရတဲ့သူတို့တပ်စခန်းတွေကိုပြန်လည်ရရှိဖို့စစ်အင်အားနဲ့လက်နက်အင်အားတွေဖြစ်တင်းနေသလိုနေရာအနှံ့အပြားမှာလေကြောင်းအသုံးပြုတိုက်ခတ်တာတွေပိုပြီးလှုပ်လာနေတယ်လို့ဥအောင်စမ်းမြင့်ကပြောပါတယ်။
ခုကကျွန်တော်တို့နေရာအနှံ့ပြားကိုသူကပုံကျဲနေတာပုံကျဲဆိုတော့အပြီးကြောက်တန်းလို့ပါလို့ဆိုတော့ဒီတောင်မျိုးရှိတဲ့ကြောက်ဆူဖြစ်နေတယ်အဲ့ဒီမှာတော့ကျွန်တော်တို့ကျွန်တော်အသေးစိတ်ကြီးကြီးပြနော်အသေးစိတ်ရဒါနဲ့ပုံကျဲနေတဲ့နေရာအနှံ့တော့ဖြစ်နေတယ်သူကနော်အာကျွန်တော်တို့ဒီဂျွန်ကဆေကဂျွန်ကကျွန်တော်ကတော့တိုက်ပွဲရစမ်းနေတိုက်ပွဲရစမ်းတော့လုပ်ရတယ်သူတို့ကလည်းဒီစကားနဲ့ကြံရင်ဒီမှာရရှိဖို့အတွက်ကျွန်တော်လည်းကြိုးစားနေရှိတယ်ဗျ။ဒီလိုစိတ်နဲ့လည်းလုံးဝနဲ့ဒီခါဒီပို့လာတယ်၊သင်္ဟာတွေထပ်ထည့်လာရှိနေတယ်နော်။ဒါတော့တိုင်ပွဲကတော့ဖြစ်နေတာပဲလို့ကျွန်တော်တို့မှာပေါ့နော်
။ပြီးခဲ့တဲ့ဇော်လ17ရက်နေ့ကမဲဆဲမြို့နယ်မှာစကန်းသိန်းတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဖားဆောင်မြို့နယ်အထိတိုက်ပွဲတွေကျယ်ပြန့်လာတာပါ။အဲ့ဒီဒေသတွေမှာအခုချိန်ထိနေ့စဉ်လုံးလုံးတိုက်ပွဲဖြစ်နေပါဗျ။တန်လွင်မြစ်အရှိတ်ကံကထိုင်းကရနယ်စပ်တစ်ခွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုကယင်းဤပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုင်နိုင်ခဲ့ပြီးစစ်ကောင်စီဘက်ကအထိနာခဲ့တာကြောင့်အဲ့ဒီနောက်ပိုင်းမှာစစ်ကောင်စီဘက်ကလည်းစစ်စည်ရေးပုံမလှုပ်လာတာလို့ KSCC ဥက္ကဋ္ဌဦးအောင်စမ်းမြင့်က VOA ကိုပြောပါဗျ။အဲ့ဒီဒေသအတွင်းလေကြောင်းတိုက်ခတ်မှုတွေကြောင့်ကြောက်ပဲညုံကျေးရွာအပါအဝင်ပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေလည်းထပ်မံတိမ်းရှောင်ကြရတယ်လို့စစ်ရှောင်းဒေသခံကပြောပါတယ်
။ကျေးရွာမှာတော့ချွေတဲ့ကြာပြီးဟိုဒီစားသောမှာစောက်ကြည့်ကြတဲ့ကလူရတရတာတွေလည်းရှိတယ်။တချို့လူကြီးငယ်ရောက်တော့လည်းဘုံကြောင်းမှာရှိကြတယ်။ဒါကြောင့်တချို့ရတာကလည်းတော့ကိုလိုကိုရတာတွေတော့မရှိတော့ဘူး။စားသောနဲ့တအားကြီးလေးကြည့်ရအောင်ရှင်တော့လည်းစောက်ပုံကြတယ်စံပုံကြတယ်ဆိုရင်ဟိုအဝေးတော့မဟုတ်ဘူးနော်။ဆိုတော့ဟိုဒီကလေးဝေးတော့လည်းတော့ဆလာယူခါလေးခေတ္တရှိမှာကြာလို့။ဒီအထက်မှာတော့ဟိုစားသောရဲ့မြို့နီးတဝိုင်းရတော့ဒီကြည့်ရတယ်ကတော့တိတ်ရှိကြတော့ရှိနေတော့ဘူးကြောင်တော့ပဲတုံ့ပြန်လို့လာအနေနဲ့ရတော့လာပဲ
တိုက်ပွဲတွေကြောင့်မဲဆဲမြို့နယ်ဖားဆောင်မြို့နယ်ကတချို့ဒေသခံတွေထိုင်းနယ်စပ်ဘက်မှာခိုလုံလာကြတာရှိသလိုတချို့ကတော့နီးစက်ရကျေးရွာနဲ့တောတောင်တွေထဲတိမ်းရှောင်နေကြတာပါစစ်ပြေးဒုက္ခတဲ့အများစုကဂျွန်လတိုက်ပွဲတွေပြင်းထန်ကြတဲ့ကတိမ်းရှောင်ခဲ့ကြတာရှိသလိုအခုနောက်ဆုံးလေကြောင်းတိုက်ခတ်မှုတွေကြောင့်ထပ်မံတိမ်းရှောင်ရသူတွေလည်းရှိပါတယ်စစ်ဘေးဒုက္ခတဲ့ဥယျာဉ်ပိုများလာတာနဲ့အမျှသူတို့အတွက်အကူအညီတွေလည်းပိုပြီးလိုအပ်လာနေပါတယ်ရှင်